စီးရီးယားနိုင်ငံကအစိုးရထိန်းချုပ်ထားတဲ့ဒေသကိုဖျက်ပြီးငလင်ဘေးအတွက်ပေးမဲ့အကူအညီတွေကိုအနောက်ပြောက်ပိုင်းဒေသကိုထိန်းချုပ်ထားတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ကခွင့်မပြုဘူးလို့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကတနင်္ဂနွေနေ့ကပြောပါတယ်အဖွဲ့ပေါင်းစုံရှုပ်ထွေးပြီးပြည်တွင်းစစ်ဆန္ဒနစ်ကြာဖြစ်ပွားနေတဲ့စီးရီးယားနိုင်ငံအနောက်မြောက်ဒေသနဲ့နေဆက်ချင်းထိစပ်နေတဲ့တူရကီနိုင်ငံမှာမကြာသေးခင်ကပြင်းထန်တဲ့ငလင်လှုပ်ခတ်မှုကြောင့်လူပေါင်းအ ਨੇ စုံ3000နီးပါးတေကျေပျက်စီးမှုတွေတေဆုံးမှုတွေပျက်စီးမှုတွေများပြားနေပါတယ်အဲ့ဒီလိုစီးရီးယားဘက်ကအခြေအနေတွေကြောင့်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ငလင်တန်ကျောက်စီးရီးယားဘက်အပိုင်းမှာတေဆုံးသူက3500လောက်ရှိပြီးအများစုက HDS Islamic လက်နက်ကိုင်တပ်ဖွဲ့ထိန်းချုပ်ထားတဲ့နေရာမှာဖြစ်ပါတယ်။ရှေ့တန်းမျက်နှာစာတွေမှာအစိုးရတပ်တွေကရင်ဆိုင်ပိတ်ဆို့ထားတဲ့အတွက်အဲ့ဒီဒေသဟာအကူအညီအနည်းငယ်ပဲရရှိပါတယ်။သူတို့အတွက်အဓိကတူတကီနယ်စပ်ကသာထွက်ပေါက်တစ်ခုပဲရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစီးရီးယားအစိုးရကနေအဲ့ဒီ Islamic အဖွဲ့တွေထိန်းချုပ်ထားတဲ့ငလင်တန်ကန်အနောက်မြောက်ပိုင်းဒေသကိုအကူအညီပေးဖို့ဆန္ဒရှိတယ်လို့ပြောခဲ့ပါတယ်။အစိုးရကပေးတဲ့အကူအညီကိုလက်မခံညှင်းပယ်ပြီးတူရကီနိုင်ငံဘက်ကနေလာဖို့တာကိုလက်ခံမယ်လို့အဲ့ဒီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူတွေက Reuters သတင်းဌာနကိုပြောတယ်လို့သိရှိရပါတယ်ခင်ဗျာ။